မြန်မာပြည်သက်တွေရှိတဲ့ပြည်ပနိုင်ငံတွေကိုအနုပညာရှင်တွေသွားရောက်ဖျော်ဖြေနေတာတွေကမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုပေါ်သက်ရောက်မှုတွေရှိတယ်လို့မြန်မာရဲ့လှုပ်ရှားသူတွေကပြောနေပါတယ်။ဘလို့ကြောင့်လဲဆိုတာကိုမန်းညိုညိုလေးမေးမြန်းတင်ဆက်ပြပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံတွင်ကအနုပညာရှင်တချို့ဟာလွန်ခဲ့တဲ့လပိုင်းတွေကစပြီးပြည်ပနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားလိုနိုင်ငံတွေကိုထွက်ပြီးအနုပညာတင်ဆက်သီးဆိုဖျော်ဖြေမှုတွေခက်စိတ်စိတ်လှုပ်လာကြပါတယ်။အဲဒီမှာတရားမဝင်ဖျော်ဖြေမှုတွေလည်းရှိတာကြောင့်ပွဲဖြစ်လိုက်ရတာတွေအိရှင်နိုင်ငံအာဏာပိုင်တွေရဲ့ဖန်ဆီးခံရတာတွေလည်းရှိတာပါ။ပြည်ပမှာရှိနေကြတဲ့မြမအရေးလှုပ်ရှားသူတွေကတော့ဒီပွဲလမ်းတပင်တွေကိုအခုလိုကာလတွေမှာမလုပ်သင့်ဘူးလို့ဆိုကြပါတယ
်။ဒီလိုအချိန်မှာကျွန်တော်တို့မြန်မာနိုင်ငံကစစ်မြေပြင်ဖြစ်နေတယ်။စစ်မြေပြင်ဖြစ်နေတဲ့အချိန်မှာဒီလိုပွဲတွေနိုင်ငံဒီလုံလို့ရတဲ့နိုင်ငံတွေမှာသူတို့တွားလုပ်ကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံအတွင်းထဲမှာလည်းသူတို့လှဲ့လှဲ့ပြီးတော့မှဒီပျော်ပွဲရှင်ပွဲတွေstage show ပွဲတွေ DJ ပွဲတွေကိုဒါတောက်လျှောက်လုပ်နေတာကျွန်တော်တို့လည်းမြင်နေရတာပဲပေါ့နော်ဒီနိုင်ငံတွေရဲ့အထိပါလာဝင်လာပြီးတော့မှဒီလိုပွဲမျိုးတွေလုပ်တယ်ဆိုတာဒီအချိန်မှာမလုပ်သင့်ဘူးနောက်ပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့နော်ပြည်သူတွေကလည်းဒီအချိန်မှာဒီပွဲတွေမှာလိုက်ပြီးပျော်ပါမနေသင့်ဘူးညောမနေသင့်ပါဘူးဒီကြားထဲမှာလည်းနောက်ထပ်ပွဲတွေရှိပါတယ်နောက်ထပ်ပွဲတွေဆိုတာဒီစစ်ကောင်စီကိုထောက်တိုင်ဝိုင်းလုပ်ပေးနေတဲ့အမှုပညာရှင်တွေလည်းထက်လာအောင်မယ်လို့ကျွန်တော်တို့သတင်းတွေလည်းကြားထားတယ်အခုအချိန်မှာဒါအစပဲရှိသေးတယ်အစမှာတော့မှဒီနှစ်လအတွင်းမှာ456နေရာသူတို့လုတ်သွားပြီ456ပွဲဇက်တိုက်လုတ်သွားပြီအဲ့ဒီလိုမှတဆင့်သူတို့လမ်းကြောင်းပေါက်ပြီးတော့မှဒီမှာစစ်တပ်နဲ့အပေါင်းအပါတွေနဲ့ပါပေါင်းပြီးတော့ဒီဘက်မှာလာပြီးတော့ဝင်ဝင်ရှာနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘာဆက်လုပ်မလဲနော်
တော်လှန်ရေးအချိန်တက်လာတဲ့ကာလမှာအခုလိုပွဲလမ်းတပြင်းတည်းကျင်းပပြီးလူမှုကိုဆွဲဆောင်တာကစစ်တပ်ရဲ့အစီအစဉ်တကျလှုပ်ဆောင်နေတာဖြစ်နိုင်ပြီးဒီလိုပျော်ရွှင်ဖို့တက်တဲ့ကျင်းပတဲ့ပွဲတွေကမြမအရေးအတွက်လှုပ်ရှားဆောင်ရွက်မှုတွေကိုလည်းထိခိုက်မှုဖြစ်စေတယ်လို့ပြောပါတယ
်ဒီဘက်မှာပွဲစီစဉ်လုပ်ပွဲစီလက်ခံစီစဉ်လုပ်တဲ့ organizer တွေပေါ့နော်ဆိုတော့ဒီလိုတွေကစီးပွားရေးသမားတွေဖြစ်တယ်သူတို့စီးပွားရှာတာတော့ဒါသူတို့စီးပွားရေးသမားကတော့စီးပွားရှာမှာပဲဒါတော့ကျွန်တော်တို့လက်ခံလို့ရတယ်ဒါပေမဲ့တခြားနီးလန်းနဲ့ပဲရှာစီခြင်းတယ်ဒါကျွန်တော်တို့တော်လည်းရေးအတွက်ဝင်ငွေရှာနေတာတော်လည်းရေးအတွက်ရန်ပုံငွေရှာနေတာဆိုရင်ကျမတို့ထိုင်းနိုင်ငံရှိမယ်ဒါအင်အားကောင်းကောင်းနဲ့ရှာပေးနေတာပေါ့မလေးရှားနိုင်ငံရှိမယ်ဒါကျမဆိုရင်လည်းဒီမှာရန်ပုံငွေပွဲတွေဥဆောင်ပြီးတော့မှလုပ်တဲ့ပွဲတွေရှိတယ်ဒါသဝေးပွဲတို့နော်ရုပ်ရှင်ပြပွဲတို့ဒါလက်မှတ်ရောင်းတာတို့ပေါ့ဆိုတော့ဒီပွဲတွေအတွက်လည်းကျမတို့အင်အားရော့သွားမှာဖြစ်တယ်ပြည်သူကလည်းပုံမှန်အနေထားဖြစ်သွားမယ်ဒါပြည်သူလူထုကိုလည်းဟိုဒီအပေါ်မှာလိုက်မျောမပေးဖို့နဲ့တော်လည်းရေးကိုအာယုံစိုက်ပေးဖို့ကျမအနေနဲ့တောင်းဆိုချင်ပါတယ်
ပွဲကိုဦးစီးတင်ပါကြတဲ့လုပ်ငန်းရှင်တွေအနေနဲ့လည်းအခုလိုအချိန်တွေမှာအခွင့်ကောင်းယူပြီးစီးပွားရှာတာမျိုးတွေမလုပ်ဆောင်သင့်ဘူးလို့ဆိုပါတယ
်။တော်လန်ရေးတဲ့မှာပါဝင်ထားတဲ့ဆိုတိုင်းနေရာဥထားတဲ့ပုံစံမျိုးဟုတ်လားတချိန်ချိန်မှာဟုတ်လားတော်လန်ရေးအောင်သွားတဲ့အချိန်ငါတို့လည်းဒီမှာလက်မှတ်ရှိပါတယ်ဆိုတဲ့ပုံစံမျိုးခွထိုင်ပြီးတော့မှနေပြီးတော့မှကိုလှုပ်ချင်တာလှုပ်ခွင့်ပေးရမယ်ဆိုလို့ရှိရင်တော့ဒါကတော်လန်ရေးလုပ်တာမဟုတ်ဘူးလေနော်ကျမအနေနဲ့ပြောချင်တာဒါကကျွံဝဲတယ်လို့ဖြစ်နေတယ်ပတ်စံပေးပြီးမင်းတို့တိုက်ပါကွာငါတို့လည်းပတ်စံပေးထားပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေအခုမလေးရှားမှာကအဲ့လိုဖြစ်နေရပါတချို့ကြတော့လေဒီလိုဖုံးဆက်ပြီးတော့မှငါတို့ဒီပွဲတွေလုပ်နေတာဟိုဗဇက်ပိတ်ပေးထားဆိုတဲ့ပုံစံမျိုးဗဇက်ပိတ်ပေးထားပါငါလည်းတော်လန်ရေးကိုဘလောက်ပါထားတယ်ဘလောက်တူထားတယ်ဆိုတဲ့ပုံစံမျိုးလေကျမကိုကိုယ်တိုင်ကိုကြဖုံးခေါ်ပြီးပြောလာတာရှိတယ်ဆိုအဲ့ဒီအပေါ်မှာကျမပြောချင်တာရှင်းရှင်းပါပဲတော်လန်ရေးကကျမတို့ကတော်လန်ရေးလို့ဒီတော်လန်ရေးအချိန်ကာလကြီးတိုက်နေတာပြည်သူရဲ့အာဏာကိုပြန်လိုချင်လို့တိုက်နေတာဖြစ်တယ်။ဆိုတော့တော်လန်ရေးကိုကျွံဝဲတယ်လို့ဝယ်ထားလို့မရဘူး။တော်လန်ရေးကိုငွေပေးပြီးတော့ဝယ်ထားတယ်လို့ဝယ်ထားလို့မရပါဘူး။ငါတော်လန်ရေးမှာပါခဲ့တယ်ဆိုပြီးလှုပ်ချင်တိုင်းလှုပ်ခွင့်မရပါဘူး။ဟိုကျမတို့အနေနဲ့ကတော့တတ်နိုင်တဲ့လောက် white coat ဆက်ပြီးလှုပ်သွားအောင်မှာပါ။
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ညကလည်းမလေးရှားနိုင်ငံပြည်နယ်မြို့မှာရှိတဲ့ကာရာအိုကေကလပ်တစ်ခုမှာပြည်ရင်းက sexy model ဖူးပွင့်ခိုင်နဲ့နဂါးမေတော်လိုလူသိများတဲ့အေမီဇန်တို့တီးဆိုဖျော်ဖြေမှုတွေလုပ်နေတဲ့အချိန်အလဲဗီဇာနဲ့ခွင့်ပြုချက်မရဘဲဖျော်ဖြေတာကြောင့်ပွဲစီစဉ်သူတွေတင်ဆက်ဖျော်ဖြေသူတွေအပြင်လာရောက်တည်ရှိကြသူတွေကအထောက်ထားမဲ့သူတွေပါမလေးရှားအာဏာပိုင်တွေရဲ့ဖန်ဆီးမှုကိုခံခဲ့ကြရတာပါရှင်